ရုရှားနဲ့ယူကရိန်းတပ်တွေဟာရုရှားပိုင်းခါစေတာမှာတတိယမြောက်နေ့ဖြစ်ဆက်တိုက်ခိုက်နေသေးတယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကစက်တဘရီနေမှာသတင်းထုတ်ပြန်ပါတယ်။ဒါဟာယူကရိန်းကိုရုရှားဝင်ရောက်ထိကျော်တိုက်ခိုက်တာနှစ်နှစ်ခွဲတန်လာကာလအတွင်းယူကရိန်းတပ်တွေရုရှားပိုင်းနဲ့တွင်အကြီးမားဆုံးဝင်ရောက်တိုက်ခိုက်မှုတစ်ခုလို့လည်းရုရှားကပြောပါတယ်။ဒါပေမဲ့ယူကရိန်းတပ်တွေရုရှားအနောက်တောင်ဘက်ကခတ်စတေတာအတွင်းပိုင်းမဝင်နိုင်အောင်တော့ရုရှားစစ်တပ်နဲ့နေကြားဆောင်တပ်တွေတားနိုင်တယ်လို့လည်းရုရှားကာကွယ်ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောပါတယ်။ယူကရိန်းမှာဆံမီဒေတာကနေခတ်စပိုင်းနဲ့ထဲဝင်ရောက်လာတဲ့ယူကရိန်းတပ်ဖွဲ့ငယ်လေးတွေကိုတိုက်ထုတ်ခဲ့တယ်လို့လည်းပြောပါတယ်။ရုရှားယူကရိန်းစစ်ပွဲကိုအနီးကစောင့်ကြည့်ဆန်းစစ်နေတဲ့ဝါရှင်တန်ချင်းဆက်စီးလီလာတဲ့ဌာနကတော့ယူကရိန်းတပ်တွေဟာရုရှားပိုင်းနဲ့ထဲ10ကီလိုမီတာလောက်ထိဝင်ရောက်နိုင်ကြောင်းနဲ့အသေးစိတ်ကိုတော့အတိမပြုနိုင်သေးဘူးလို့ပြောပါတယ်။ယူကရိန်းညာရှိတွေကတော့ခတ်စတေတာရင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးဗာဒရင်းမှမထုတ်ပြန်ပါဘူး။ဒါပေမဲ့ရုရှားရဲ့ခတ်စတေတာအုပ်ချုပ်ရေးယာယီတာဝန်ခံကတော့ရန်သူယူကရိန်းတွေတလက်မှမဝင်နိုင်ခဲ့ဘူးလို့ပြောပါတယ်။